ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြန်လည်ပါဝင်လာတဲ့အမေရိကန်ပြည်သူ့အစုအနေနဲ့မြန်မာအရေးပါဝင်နိုင်ငံတကာပြဿနာတွေကိုအလေးထားဆောင်ရွက်သွားမယ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြည်ခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပြင်တာလီဘန်တွေသိမ်းပိုက်လိုက်တဲ့အာဖဂန်နစ္စတန်၊နောက်တရုတ်၊အီသီယိုးပီးယား၊ဆီးရီးယားနဲ့ယေမန်နိုင်ငံကအခြေအနေနဲ့ပတ်သက်လို့ဆောင်ရွက်နိုင်မယ့်ကိစ္စတွေကိုအာရုံစိုက်သွားမှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတကြီးလင်နာသောမတ်စ်ဂရင်းဖေးကကြေညာပေးနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။လူ့ခွင့်ရေးကောင်စီအဖွဲ့ဝင်တွေဖြင့်အခြေခံလွတ်လပ်ခွင့်အမျိုးသမီးခွင့်ရေးတွေကိုလေးစားဖို့လည်းတွန်းပြဆောင်ရွက်သွားမယ်ကြောင်းလည်းပြောဆိုခဲ့ပါတယ်။